ရုရှားနိုင်ငံအရှေ့ပြားဒေသကဟာဘာရတ်စ်မြို့မှာထောင်ထဲချီတဲ့ဆန္ဒပြသူတွေကလူကြိုက်များတဲ့အုပ်ချုပ်ရေးမှူးဆာဂျိုဖာဂန်ကိုရာဒုကထုတ်ပယ်ခံရပြီးလူသက်မှုနဲ့တရားစွဲခံရတာကိုကန့်ကွက်တဲ့အနေနဲ့ဇူလိုင်လ25ရက်နေ့မှာတတိယမြောက်သတင်းဘက်ကဆက်လက်ဆန္ဒပြခဲ့ပါတယ်။ဆန္ဒပြသူတချို့ကရုရှားသမ္မတဗလာဒီမီယာပူတင်နှုတ်ထွက်ဖို့တောင်းဆိုသလိုတချို့ကလည်းအသစ်ခန့်အပ်ခံရတဲ့အုပ်ချုပ်ရေးမှူးကိုရှုတ်ချတဲ့ပိုစတာတွေကိုကင်ပြီးတော့ဆန္ဒပြခဲ့ပါတယ်။ဟာဘာရတ်စ်မြို့မြူနစ်စပယ်ဖွဲ့ကဇူလိုင်လ25ရက်နေ့မှာဆွေးနွေးဆန္ဒပြသူ6500လောက်ရှိတယ်လို့ပြောပေမဲ့ဆန္ဒပြပွဲကိုဦးဆောင်ကျင်းပသူတွေနဲ့သတင်းသမားတွေကတော့လူ9000ကျော်ဆန္ဒပြခဲ့တာလို့ပြောတာကြောင့်1992ခုနှစ်ဆိုဗီယက်ပြည်ထောင်စုပြိုကွဲပြီးနောက်ပိုင်းမှာအကြီးအမားဆုံးလူထုဆန္ဒပြပွဲဖြစ်ခဲ့ပါတယ်။ဒေသအုပ်ချုပ်ရေးမှူးဆာဂျေးဖာဂယ်ကိုရာဇဝတ်ပြစ်မှုနဲ့ထုတ်ပယ်တာကအထောက်အထားမခိုင်လုံဘူးလို့ဆန္ဒပြသူတွေကယူဆကြပြီးသူ့ကိုတရားစစ်ဆေးတာကိုလည်းမော်စကိုမြို့မှာမလုပ်ဖဲနဲ့ဟာဘာရတ်စ်မြို့မှာပဲလုပ်ဖို့တောင်းဆိုနေကြတာပါ။အုပ်ချုပ်ရေးမှူးဖာဂယ်ဟာဇူလိုင်လ9ရက်နေ့ကဖမ်းဆီးခံခဲ့ရတာပါသူဟာမော်စကိုမြို့ကိုလွှဲပြောင်းခံရပြီးလူသက်ဖို့အကြံစီမှုတမှု2004နဲ့2005ခုနှစ်တွေမှာလူသက်ဖို့အမိန့်ပေးခဲ့တယ်ဆိုတဲ့အမှုနှမှုနဲ့ဆွဲချက်တင်ခံနေရပါတယ်လွန်ခဲ့တဲ့နှစ်နှစ်ကဖာဂယ်ဟာအမျိုးသားရေးဝါဒီဗလာဒီမီယာဇီလင်နော့ဖစကီရဲ့ရုရှားလစ်ဘရယ်ဒီမိုကရက်တစ်ပါတီ LDPR ကနေရွေးကောက်ခံရတဲ့အုပ်ချုပ်ရေးမှူးဖြစ်ပါတယ်ရုရှားသမ္မတပူတင်ကသူ့ကိုဇူလိုင်လ20ရက်နေ့မှာရာထူးကတရားဝင်ဖယ်ရှားလိုက်ပြီးတော့ LDPR ပါတီအဖွဲ့ဝင်တဦးဖြစ်သူမီခေးဒစ်တီရော့ဖ်ကိုယာယီအုပ်ချုပ်ရေးမှူးအဖြစ်ခန့်အပ်ခဲ့ပါတယ်ရှင်